ပြီးမှအခုဟိုပွင့်လင်းလာပြီးအစိုးရပြောင်းပြီဆိုတော့အရင်အစိုးရလက်ထက်တုန်းကတော့ဟိုတန်တီတန်နေနဲ့နည်းနည်းဟိုခီးသွားတွေလာဖို့အဟန္တရှိတယ်ပါညာဆိုပြောကြတယ်အခုနောက်ပိုင်းကောဒီမြန်မာနိုင်ငံကိုလာကြတဲ့ခီးသွားတွေနိုင်ငံသားခီးသွားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲအမဟိုအရင်ကနဲ့စာရင်လေ
ကျမလေခီးသွားတော့အရေးအတွက်တော့အချက်ချာရင်ကျမလုံထုံးလုံးမိပိုင်းကိုပြောပြရစီဒီလုံထုံးလုံးမိပိုင်းမှာကျမတာဝန်ယူနေတဲ့အခါကျတော့ဒီ website ကြီးကရှိနေသေးတယ်ရှိနေသေးမှာမှဟိုပို့အောင်ဆိုးလာရင်လေကျမတို့ကတော့ဟိုပြောချင်ပါတယ်နော်ပြောချင်ပါတယ်ဆိုတော့ခေါင်းဆောင်ပိုင်းနေမှာကပင်လုံညာကန်အတွက်ကိုတကယ်လို့ရေးကြည့်နေတဲ့ကျမခေါင်းဆောင်ပိုင်းနေပင်လုံညာကန်ပုံပါပဲအားထည့်ထားတယ်ပေါ့နော်ကျမတို့ရည်ရည်လေးရလေခေါင်းဆောင်ကိုကြီးရဲ့အဖြစ်ကျမတို့ကနေပြီးတော့ဟိုဒီအပိုင်းတွေကိုကျမတို့ကအကြည့်တွေထုတ်ပေါ်တဲ့သဘောတော့မရှိသေးဘူးပေါ့နော်ပြည်လုံးညာခံကြီးတော့ပြီးသွားပြီဆိုရင်တော့ကျမတို့ဟာရည်ရည်ကဏ္ဍတွေမှာတော်တော်အားနေနေဆိုတဲ့အကြောင်းလုံးလုံးလူပိုင်းမှာလိုအပ်ချက်တွေကတိတ်ကြီးများနေတဲ့အကြောင်းပြီးတော့ဝင်ဤဌာနပိုင်းတွေဆိုင်မှာမှလုံးလုံးလူတွေမှာဟိုကုညီနေတာတဲ့ပုံစံမျိုးလားနော်အနည်းပေါ့အနာရှင်ဆက်တဲ့ပုံစံမျိုးလားဆိုတော့အဲ့ဒီပုံစံမျိုးတွေကိုကျမတို့ထောက်ပြဖို့ရှိပါတယ်ဒါပေမဲ့ကျမတို့လက်ရှိအခြေအနေမှာတော့ပြည်လုံးညီလာခံအရေးကြီးဆုံးလို့သတ်မှတ်တဲ့အတွက်ကြောင့်ကျမတို့ကပြောကြဖို့တော့မရှိသေးဘူးရှင
့်ဟုတ်ကဲ့ဆိုလိုချင်တာကတော့ဟိုအခုကြည့်မယ်ဆိုလို့ရှိရင်တော့ဟုတ်ပြီအာဟိုပေါ့နော်အခုအရင်ကရှိတဲ့ဒီဟိုကျိုးနေတွေပဲဆိုကြပါစို့ဒီလုံထုံးလုံနေတွေများနေတဲ့ကိစ္စအဆင်းဆင်းသွားနေရတဲ့ကိစ္စဟိုဟိုပေါ့ဟိုတခုခုလက်မှတ်ရဖို့အရေးကိုသိတယ်မလားအရင်တော့ကပုံစံအတိုင်းဖြစ်နေတော့အစိုးရပြောင်းသွားပြီမဲ့လည်းဒီအုပ်ချုပ်ရေးပိုင်းဆိုင်ရာအပိုင်းမှာအဒီမင်ပိုင်းမှာကအရင်လူတွေပဲရှိနေသေးတဲ့အတွက်ခေါရိုးကျိုးနေတဲ့ဆိုတဲ့ပုံစံများလားခင်ဗျအဲ့လိုဖြစ်နေလား
ကျမတို့ဒီတိုင်းပဲပြောရမှာပါရှင်ဒီတိုင်းပဲပြောရမှာဒီတိုင်းပုံစံပါပဲဒီတိုင်းပုံစံပါတို့ဒီမဲ့လည်းကျမတို့ကကျမတို့ရဲ့ခီးသွားလုပ်ငန်းသဘောတဘာကနိုင်ငံရေးတည်ငြိမ်မှုနဲ့အဓိကဆက်သွယ်နေပါတယ်ဒါတည်းရဲ့အချိုးကျတဲ့သဘောဒီကလုံကနိုင်ငံရေးတည်ငြိမ်မှုတည်းရဲ့အချိုးကျတဲ့အတွက်ကြောင့်ကျမတို့တွေကနိုင်ငံရေးတည်ငြိမ်မှုကိုဦးစားပေးပါတယ်နိုင်ငံရေးတည်ငြိမ်တာရင်းခီးသွားလုပ်ငန်းတွေအဆင်ပြေတယ်အဲ့လိုမျိုးသဘောတရားတွေကျမတို့ကတည်ပြီးတဲ့အတွက်ကြောင့်ကျမတို့ကကိစ္စတိုင်းကိစ္စတိုင်းကိုဟိုမပြောသင့်ဘူးလို့ထင်တဲ့အချိန်မှာမပြောတာကောင်းပါလေပြောသင့်တယ်လို့ချင်တဲ့အချိန်မှာပြောတာကောင်းတယ်ကျမကတော့ယူဆပါတယ်ဒီကြောင်ဟိုကျမတို့မပြောပါဘူးသူတို့ပြေလို့ညီလာခံဟိုအစီအစဉ်ကိုပဲကျမတို့ကဒီကြက်ပဲကျမတို့တောင်းပြတာရှိပါတယ
်အဓိကကကျွန်တော်တို့ပြောကြမယ်ဆိုရင်အခုကျွန်တော်တို့ဒီမြန်မာနိုင်ငံခီးသွားလုပ်ငန်းမှာပြင်သင့်တဲ့အချက်တွေပေါ့နော်ဦးစားပေးလို့ရမယ့်အဆင့်တွေဟိုပေါ့အချက်တွေကဘာတွေများဖြစ်မလဲအမ
ကျွန်တော်တို့အတင်းနေနေရလေဦးစားပေးလို့ရမယ့်အချက်တွေကိုဟိုခီးသွားရာသီမတိုင်ခင်မှာဖက်တိုက်လုပ်နေပါတယ်ပထမအဆုံးလုပ်တာကတော့ sticker campaign ပေါ့နော်ဒီကတည်းကရခိုင်ပြည်ရလက်ထက်ပါလေကကျွန်တော်တို့လုပ်ခဲ့ပါတယ်။ဒီလုံးတိုင်းတန်လေကျွန်တော်တို့ကဟိုတုံးစီပေါ့တုံးစီပေါ့ဒီတော့ဒီဘာတွေမှာတုံးစီအဲဒီကမ္ဘာမထရာကိုဆက်လေးတောက်ရတယ်ဒီလိုမျိုးကတ္တာတွေတော့ကျွန်တော်တို့စတီတာကမင်းကိုဒီလုံးနဲ့ကျွန်တော်တို့လုပ်ခဲ့ပါတယ်။လုပ်ခဲ့ပြီးတော့ကျွန်တော်တို့အခုဒီလအတိုင်းမှာကျွန်တော်တို့ဒီအကမ်ပိန်းဆိုပြီးလုပ်ပါတယ်။အဲဒီအကမ်ပိန်းရဲ့အဓိပ္ပာယ်လေးကတော့ review reform reinforce ဆိုတဲ့ဒီအကမ်ပိန်းပါ။ကျွန်တော်တို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအပင်းရဲ့အဲလုပ်ငန်းစဉ်မျိုးကိုကျွန်တော်တို့ကအကုန်လုံးကို review ပြန်လုပ်ပြီးတော့ reform process နဲ့ reinforce process တွေကျွန်တော်တို့ဒီအဖြစ်နဲ့တက်မဲ့ပြီးတော့ campaign လုပ်ပါတယ်။လက်ရှိချိန်ကကမ်ပိန်းကာလပါ။ဒီကမင်းကလာတွေ့မှာကျမတို့ကမြန်မာနိုင်ငံအနေနဲ့မှာ CSR process တွေကျမတို့အားတုံခေါ်ဆိုင်လုပ်ပါတယ်။ရန်ကုန်တိုင်းမှာကျတော့ကျမတို့ရန်ကုန်တိုင်းမှာ code of conduct ကိုကျွန်တော်တို့ကျမတို့ထုတ်ပေါ်ပြီးတော့အဲ့ဒီကဏ္ဍမှာ workshop လုပ်ပါတယ်။အဲ့ workshop ပါနေပြီးတော့ကျမတို့ဟိုခီးသွားလုပ်ငန်းမှာလုပ်ကင်နေတဲ့အပြင်သားတွေအလန်းမြင်တွေအကုန်လုံးပေါင်းပြီးတော့ကျမတို့ရှင်းပြပွဲတွေပြုလုပ်တယ်။ question and answer တွေကျမတို့ပြုလုပ်တယ်။အဲ့လိုပြုလုပ်ပြီးတော့အခုမန္တလေးတိုင်းမှာမနေ့ကလည်းပြီးသွားပါတယ်။မနေ့ကဒီကလည်းမူကြီး300ကျော်တက်မြောက်ပြီးတော့ကျွန်တော်ဒီ workshop လေးပြီးသွားပါတယ်ဒီနေ့ workshop ကတော့ကျွန်တော်လုပ်တာကတော့ဂွန်ဒလီဘူးတွေကိုဒီကလည်းမှာဆက်ဆက်နေတဲ့ကားဆရာတွေကားအသင်းတွေသူတို့တွေကိုဝင်ကားတဲ့လုပ်ငန်းစဉ်နဲ့ပြီးတော့ education process ပေါ့နော်ကျွန်တော်တို့လုပ်ငန်းစဉ်တွေဟိုခုဂွန်ဒလီဘူးဝင်ရတဲ့အကြောင်းလုပ်ငန်းစဉ်တွေနောက်ပညာရှင်တွေရဲ့ ပြောကြတယ်ဟောပြောချက်ဒီဒါလေးပြီးတော့ question နဲ့ answer လေးမျိုးမျိုးတွေကျွန်တော်လုပ်ကြတဲ့သဘောပါဒါတော့ second time workshop ပါကျွန်တော်တို့ပြောမယ်ဆိုမှန်းနေကြီးတယ်လို့ရှင်ညာတရားပထမအဦးဆုံး democratic way ကိုပေါ်ဆောင်တဲ့တော့ကျွန်မကဒီကျွန်တော်ရဲ့လုပ်ငန်းစဉ်လေးကို highlight ပြချင်ပါတယ်ကျွန်တော်တို့ဟိုကုန်ယူစွာနဲ့ highlight ပြချင်ပါတယ်ဒါကြောင့်လို့ဆိုတော့ကျွန်တော်တို့အသေးနည်းမှာကိုကျွန်တော်တို့ကလောက်ဆောင်ချက်တွေကဒီမိုကရက်တစ်ဝင်းနေပဲတွားပါတယ်အများဆန္ဒနဲ့တွားပါတယ
်တခြားအရေးကြီးတဲ့အချက်တွေရောဘာတွေများရှိဦးမလဲခင်ဗျာ
ပထမဦးဆုံးလိုအပ်နေတဲ့ highlight ပြချင်တာတွေက destination maintenance ပါဒီ destination maintenance ကတကယ်ကိုအရေးကြီးနေတဲ့ကဏ္ဍပါ maintenance မှာတော်တော်လေးကိုအားနည်းနေအောင်တွေးရပါတယ်ကျွန်တော် workshop တိုင်းလေးမှာအင်းဝါကိုကျွန်တော်တတ်ကြည့်ပါတယ်ပြီးတော့ဥပိန်တကားကိုလည်းတတ်ကြည့်ပါတယ်အဲ့ဒါလိုအပ်ချက်တွေမှာ maintenance တွေပဲပတ်သက်ပြီးလိုအပ်ချက်တွေရတာအများကြီးပေါ့ဒါတွေကျွန်တော်တို့ကဟို point out လုပ်မယ်ဆိုတော့ focus လုပ်ရှင်တဲ့သဘောပါသဘောတရားချင်းတော့မတူပါဘူး point out လုပ်ချင်ပြီးတော့အဖြစ်တင်နေတာမဟုတ်ပါဘူးဆိုရဲကကြတော့တော်တော်လေးမှအားနည်းနေပါတယ်အားနည်းနေတဲ့အတွက်ကြောင့်ကျွန်မ Facebook ကနေပြီးတော့ highlight ပြထားတယ်သို့တော်များလည်း Facebook ကတရားဝင် media မဟုတ်တဲ့အတွက်ကြောင့်ကျွန်မက report တင်ပါပါကျွန်မ report ကိုအတင်းသားတွေလည်းကျမတို့လည်းပြပါဖြစ်တယ်လို့ကျမဝန်ကြီးဌာနတက်ဆန်ဝန်ကြီးဌာနနဲ့အခြားအသင်းတွေလည်းကျမကဒီစာကိုပေးဖို့မှာဖြစ်ပါတယ်ဒီအစီရင်ခံစာကိုပေးဖို့မှာဖြစ်ပါတယ်အဲ့ဒီခါမှာကျမတို့အနေနဲ့အဖြစ်တဲ့နဲ့တိစားလို့ကျမတို့ highlight ပြရတာဖြစ်ပြီးတော့တန်တဲ့ခံစာကြတော့ကျမတို့ဒီချက်ပို့ပြီးတော့လည်းကျမတို့မလုံနိုင်သေးတဲ့ခံစာဖြစ်ပါတယ်ဆိုပြီးရင်းနဲ့တော့ကျမတို့ policy maker တွေမဟုတ်ပါဘူးကျမတို့ NGO တွေပါ NGO တွေအနေနဲ့ကျမတို့ဖြစ်တင်တာကိုကျမတို့ highlight ပြပါတယ်ပြီးရင် highlight ပြတဲ့ခန္ဓာကိုကျမတို့ဟိုပူပေါင်းဆောင်ရပြီးတော့လုဆောင်နေတဲ့ခန္ဓာဆိုရင်ကျမတို့ကပူပေါင်းပါပါပြောရမယ်ဆိုရင်မိဒီနဲ့မဆိုပူပေါင်းကိုကျမတို့တို့ကအသင့်တက်ပါလေ all inclusive ခန္ဓာကိုကျမတို့ယုံကြည်နေဘာဖြစ်လို့ယုံကြည်လဲဆိုတော့ခီးသွားတဲ့ခန္ဓာကဒီ all inclusive ဖြစ်မှာပါအောင်မြင်မယ်ဆိုတာကိုယုံကြည်ရတဲ့အတွက်ကြောင့်မိဒီနဲ့မဆိုပူပေါင်းဆောင်ရပြီးတော့လုလုချင်ပါလေသို့တော်ညာလေပူပေါင်းဆောင်ရတဲ့ဆိုတဲ့နေရာမှာပူပေါင်းဆောင်ရတဲ့ဆန္ဒရှိသူတွေနဲ့ကျမတို့ကပူပေါင်းလို့ရတဲ့သဘောတရားမှရှိပါ